ကရင်မျိုးသားစီယုံတက်မဟာ9နယ်မြေမူဒရော့ခရိုင်ထဲကခြေရွာတွေကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ18ရက်နေ့နဲ့ဒီဇင်ဘာလ19ရက်နှစ်ရက်ဇက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီအတွက်လူနေအိမ်တွေစပကြီးတွေမိလောင်ပျက်စီးခဲ့တယ်လို့ဒေသခံခြေရွာသားတွေဟာတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်တွေကနေ့စဉ်တိုက်ပွဲဖြစ်နေပြီးစစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်မှုတွေဇက်တိုက်လုပ်ခဲ့ပါတယ်။တိုက်ပွဲတွေမရှိဘဲနဲ့လေလေချောင်းကနေတိုက်ခိုက်တာကြောင့်ဒေသခံတွေကတော့စိုးရိမ်စွာနေထိုင်နေရတယ်လို့နေအိမ်တွေမှာမနေရဲပဲဘေးလွယာကိုထွက်ပြေးနေရတာပါ KNU ထိန်းချုပ်ရာမူထရခရိုင်မှာတော့ဒီဇင်ဘာလ18ရက်နေ့နဲ့19ရက်နေ့တွေမှာနှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းမူထရခရိုင်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ် KNU ကရင်မျိုးသားအစည်းအရုံးကသတင်းနဲ့ပြန်ကြားရေးတာဝန်ခံဖရိုကလေးစေးကမူထော်ခရိုင်အတွင်းကလေချောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အခုလိုပြောပြပါဗ
ျ။ဘုံကျဲတာကဒီမှာ19ရက်နေ့မနေ့ပေါ့နော်မနေ့ဟိုက8နာရီဆိုတော့19ရက်နေ့မှာပေါ့။ဟုတ်ကဲ့သူကမဲဝိုင်တဲ့အချမ်းပေါ့နော်အဲ့ဒါကကျွန်တော်တို့ KNU ရဲ့အုံချုံနေနေဖြစ်တဲ့မူထော်ခရိုင်တွေလုံးပြုံးနေ။အဲ့မှာကမဲဝိုင်ကြီးရောက်မှာပေါ့နော်ဖြစ်ခဲ့တာပေါ့။အဲ့မနေ့8နာရီဖြစ်ပါဘူးနော်။ဒီအကောင့်စီကတော့ဒီသင်ရင်နဲ့ဘုံနှလုံးလာကြည့်တယ်မနက်7နိုင်နဲ့20မိနစ်ပေါ့နော်အဲ့ချိန်မှာလည်းနောက်တစ်ခေါက်နှလုံးပတ်သေးတာပေါ့နော်ဟုတ်ကဲ့18ရက်နေ့ညဘက်နော်ညဘက်ခွန်ဩဇာပေါ့ခွန်နိုင်မိနစ်10လောက်မှာလည်းဟိုဝတ်တူလော်ဆိုတဲ့ယူရမဲဝိုင်ယူရတော့မဟုတ်တော့ဘူးဝတ်တူလော်ဆိုတဲ့ယူရမှာဟိုဘုံပြင်လာထက်ကျဲတာပေါ့နော်
ဘုံကျဲတိုက်ခိုက်မှုတွေကြောင့်လူတွေထိခိုက်သေးဆုံးတာမရှိပေမဲ့နေအိမ်တွေပျက်စီးသွားတာစပကြီးတွေမီးလောင်တာတွေဖြစ်ခဲ့တယ်လို့လည်းပြောပြပါဗျ။
လူကတော့တိုက်မှုကတော့မရှိဘူး။ဒါပေမဲ့သူတို့လူတွေအိမ်တွေနဲ့စပကြီးတွေပျက်တယ်။ဘလို့စရာတော့ဒီလက်ချက်တွေကတော့တော့ပြဲနေတာပဲတိချောင်နေရတဲ့အနေအထားဖြစ်နေတော့ပေါ့။လက်နဲ့ကြီးကတော့သူတို့ကတော့ပုံမှန်ပြစ်နေကြတော့ဖြစ်တယ်ဒီခုနပြောတဲ့ပျက်စီးဆုံးရှုံးမှုမှလူတွေလည်းစပားကြီးရောပြင်းတယ်။ဒေါ်လာတွေတုံးတဲ့ဒီဥစ္စာပေါ့နော်စပားချိတ်တဲ့14တွေပေါ့နော်ဒီကျေးဥနေ14တွေပျက်စီးမှုတွေရှိတာပေါ့ဟုတ်တယ
်။လက်ရှိမှာတော့ KNU တပ်မကထိ ंछ ုပ်ရနယ်မြေအတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေဟာနှစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်။ပြီးခဲ့တဲ့ရက်ကလည်းကရင်ပြည်နယ်ကော့ကရိတ်မြို့နယ်တွေကကျေးရွာတွေကိုတိုက်ပွဲမဖြစ်ပဲလေချောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒါကတော့ဒီဇင်ဘာလ16ရက်နေ့ကကော့ကရိတ်မြို့နယ်ထဲမှာရှိတဲ့စစ်ကောင်စီစခန်းတွေကိုပူးပေါင်းတပ်တွေဘက်ကတိုက်ခိုက်ခဲ့ပြီးတဲ့နောက်16ရက်နေ့ကစပြီးလေချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်အခုဆိုရင် KNU ထိန်းချုပ်ရာတပ်မဟာ1တပ်မဟာ3တပ်မဟာ5တပ်မဟာ6နယ်မြေတွေမှာတော့နှစ်ဖက်တိုက်ပွဲတွေဖြစ်နေတယ်လို့စစ်ကောင်စီဘက်ကလည်းတိုက်ပွဲမရှိဘဲဘုံကျဲတိုက်ခိုက်မှုတွေခက်စိတ်စိတ်လှုပ်လာတာဖြစ်ပါတယ်ရှင်